ကဘာတလွားကပြိပက္ခတွေနဲ့တဘာဝဖေးဆိုးတွေကြောင့်ဒုက္ခရောက်နေကြတဲ့လူတန်းပေါင်း93တန်းအတွက်2018ခုနှစ်အတွင်းစာနာမှုအထောက်ပံ့ဒေါ်လာ 22.5 ဘီလီယံတောင်းခံလိုက်ပါတယ် VOA သတင်းတောက်လီဆာစလိန်ဂျနီဗာကနေပေးပို့တဲ့သတင်းလွှာကိုကိုဝင်းခန့်မောင်ကပြောပြမှာပါရှင်
များတဲ့များလာနေတဲ့လူမှုဒုက္ခရေးပေါ်အခြေအနေတွေအတွက်ကုလသမဂ္ဂကမေတ္တာရက်ခံတောင်းဆိုလိုက်တဲ့ငွေကြေးပမာဏဟာဒီတစ်ချိန်မှာအများဆုံးဖြစ်ပါတယ်။မတ်လိုကော့ဟာကုလသမဂ္ဂရဲ့စာနာမှုနဲ့ရေးပေါ်ကယ်ဆယ်ထောက်ပံ့ရေးကြီးနိုင်မှုဌာနလက်ထောက်တွင်ရင်မှုချုပ်ဖြစ်ပါတယ်။အခုတောင်းခံတဲ့ငွေပမာဏဟာကမ္ဘာပေါ်မှာအကူအညီတွေကိုအစိုးရဆုံးလိုအပ်နေတဲ့လူသန်းပေါင်းများစွာတို့အတွက်စာနာရိတ်ခါနေစရာကျန်းမာရေးဆောင်ရှားမှုပညာရေးကာကွယ်ရေးနဲ့တခြားမရှိမဖြစ်လိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုနောက်နှစ်အတွင်းပေးကမ်းထောက်ပံ့နိုင်ဖို့ပဲဖြစ်တယ်လို့ဆိုပါရယ
် The big drivers of humanitarian need for 2018 will continue to be
တွင်လူမှုဒုက္ခတွေအဓိကဆက်လက်ဖြစ်ပေါ်လာစေမယ့်အရာတွေကတော့လူတွေကိုအိုးအိမ်ဆုံးခွာထွက်ပြေးစေပြီးစာနာရိတ်ခါရပါမှုနဲ့အတမူးပန်းကြောင့်မှုဆုံးရှုံးစေမယ့်ပြည်ပခါတွေအကြမ်းဖက်မှုတွေပဲဖြစ်ပါတယ
်အခုတောင်းခံထားတဲ့ငွေကြေးကိုတိုင်ဖုန်း Hurricane လေမုန်တိုင်းနဲ့တခြားသဘာဝဘေးဆိုးတွေရဲ့ဒုက္ခတွေတွေအတွက်လည်းသုံးစွဲမှာဖြစ်တယ်လို့သူကဆိုပါရယ်ဒါပေမဲ့ဒီငွေကြေးပမာဏကိုအများဆုံးသုံးဆွဲမှာကတော့ယီမင်စီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့မှာဖြစ်နေတဲ့ကမ္ဘာအကြီးအမားဆုံးပြဿနာကြီး၃ရပ်အတွက်ဖြစ်တယ်လို့ဆိုပါရယ်။ကမ္ဘာမှာဆိုးရွားဆုံးလူမှုဒုက္ခပြဿနာကြီးဖြစ်တဲ့ယီမင်နိုင်ငံရဲ့အခြေအနေကတော့တိတ်ကိုမရေမရာဖြစ်နေတယ်လို့သူကဆိုပါရယ်။ဒီလိုဖြစ်ရတာဟာနိုဝင်ဘာလ6ရက်နေ့ကဆော်ရီအာရေဗျာမြို့တော်ရီယတ်မှာဟူတီတပုံတို့ကဒုံးကျည်နဲ့ပစ်ခတ်ကြပြီးတဲ့နောက်ဆော်ရီကယီမင်နဲ့အဆက်အသွယ်ဖျက်တောက်ထားခဲ့တဲ့အတွက်ဖြစ်ပါရယ်။
We've been calling for full unwinding of the blockade which has been preventing
တာနာမှုထောက်ပံ့တွေဆက်တောက်ကုန်တွေလောင်စာဆီတွေရီမီနိုင်ငံနဲ့မရောက်နိုင်အောင်ပိတ်ဆို့ထားတာတွေကိုအပြည့်အဝပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ်။ဆယ်စုနှစ်ပေါင်းများစွာကမ္ဘာပေါ်မှာမကြုံမှုတဲ့လူတန်းပေါင်းများစွာအသက်ဆုံးရှုံးနိုင်မဲ့ကြေကွဲစရာဖြစ်ရပ်ကြီးကိုရှောင်လွှဲနိုင်အောင်ဒီလိုပိတ်ဆို့ထားတာတွေကိုလုံးဝဖယ်ရှားပစ်ဖို့လိုအပ်ပါတယ
်။နောက်နှစ်အတွက်လိုအပ်ချက်တွေကတော့အထူးသဖြင့်နိုင်ဂျီးရီးယားနိုင်ငံတောင်ဆူဒန်နိုင်ငံတို့မှာမြန်မာစဲမြန်မာလာနေမှာဖြစ်ပြီးဘူရွန်ဒီနဲ့ကင်မရွန်နိုင်ငံတွေမှာလဲစာနာမှုအထောက်ပံ့ဆိုင်ရာပြဿနာတွေပုံမကြီးထွားလာနိုင်တယ်လို့လဲလိုကော့ကပြောကြားတော့ပါတယ်ခင်ဗျာ